နောက်ကျတဲ့အစောပိုင်းကယူကရိန်းနိုင်ငံအော်ဒက်ဆာဒေတာကိုရုရှားကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လူအနည်းဆုံး18ဦးသေဆုံးခဲ့ပြီးဒဏ်ရာရှင်များစွာဒဏ်ရာရရှိခဲ့ကြပါတယ်။ရုရှားတွေပြစ်မှတ်ထားခဲ့တဲ့နေရာများစွာတဲကတစ်ခုကတော့လူနေအဆောက်အဦတစ်ခုဖြစ်ပါတယ်။မွေကျွန်းကနေရုရှားတပ်တွေကိုစုခွာခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကြာတာပရိနေတုံးကပြောပါတယ်။ယူကရိန်းကိုတိုက်ခိုက်ဖို့နဲ့ယူကရိန်းစစ်ကောင်ကတင်ပေါ်တင်ပို့ဓာတ်တွေကိုစောင့်ကြည့်စစ်ဆေးဖို့ပင်လယ်တစ်ထဲကအဲ့ဒီကျွန်းကိုစစ်ရဲ့အစောပိုင်းကာလမှာရုရှားကသိမ်းပိုက်အသုံးပြုကြတာဖြစ်ပါတယ်။ယူကရိန်းကသူ့ရဲ့စစ်ကောင်တွေကိုမိုင်းရှင်းပေးမယ်ဆိုရင်တင်ပေါ်တွေရဲ့လုံခြုံရေးကိုရုရှားကအာမခံမှန်းမယ်လို့ရုရှားကိုရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ကြာတာပရိနေကတွေ့ဆုံမှာရုရှားသမ္မတပူတင်ကကြေကြာလိုက်ပါတယ်။ရုရှားတပ်တွေစုတ်သွားကြတာကိုယူကရိန်းသမ္မတရုပ်အကြီးကဲအဲ့ဒီရမကတွစ်တာလူမှုစာမျက်နှာမှာအတည်ပြုထားပါတယ်။ယူကရိန်းကိုဒေါ်လာ1ဘီလီယံအကူအညီပေးမယ်လို့ဗြိတိန်နိုင်ငံကကြာတာပရိနေကကြေညာလိုက်ပြီးဒီအကူအညီကလေကြောင်းရာကာကွယ်ရေးစနစ်တွေလူမပါတဲ့ရင်းမြန်တွေနဲ့ယူကရိန်းစစ်တပ်အတွက်လိုအပ်တဲ့ပစ္စည်းတွေအတွက်ဖြစ်ကြောင်းဝင်ကြီးချုပ်ဘော်ရစ်ရဲ့ဆင်းရဲရုံကပြောပါတယ်။ဒီနိုင်ငံဟာယူကရိန်းရဲ့မိတ်ဆွေစစ်နဲ့မဟာဗျူဟာမိတ်ဆက်ဖြစ်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကတွစ်တာလူမှုစာမျက်နှာမှာရေးသားထားပါတယ်။